သမ္မတဘာသာအယ်အာဆာအနာတီညင်းနေသည်။ဆီးရီးယားငြိမ်းချမ်းရေးဖြစ်လာမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကပြောဆိုလိုက်ပါတယ်။သမ္မတအာဆာအစိုးရကိုဥဆောင်ပေးရမယ့်ဘလူနီနဲ့မှနိုင်ငံရေးအဖြစ်တစ်ခုထွက်လာစရာမရှိဘူးလို့သံတမန်ကြီးမီကီဟေးလေးရဲ့ပြောဆိုချက်ကို CNN သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာထုတ်မှတ်သွားပါတယ်။တချိန်တည်းမှာပဲအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလည်းဆီးရီးယားနိုင်ငံတွင် Islamic အစိုးရ IS အဖွဲ့ကိုချေမှုန်းရေးဦးစားပေးအဖြစ်ဆောင်ရွက်ဆဲဖြစ်တယ်လို့ပြောဆိုပါတယ်။ပထမဦးစားပေးက ISIS ကိုချေမှုန်းရေးဖြစ်ပြီး ISIS ရဲ့ချင်းချမှုကိုလျှော့ချနိုင်ပြီးရှင်းလင်းနိုင်ပြီဆိုတဲ့အချိန်မှာဆီးရီးယားနိုင်ငံတွင်ငြိမ်းချမ်းရေးကိုဘက်ကိုလှက်နိုင်တယ်လို့ယူဆတဲ့အကြောင်းနိုင်ငံသားဝန်ကြီးရဲ့မှတ်ချက်ပေးပြောဆိုမှုကတော့ CBS ရုပ်သံရဲ့ Face the Nation အစီအစဉ်ကနေဒီကနေ့ထုတ်လွှင့်ပါတယ်။မနေ့စနေနေ့တုန်းကတော့အမေရိကန်တို့ပြီးခဲ့တဲ့တောက်ချာနေ့ကပဲဒင်းတက်ဒုံးကျည်နဲ့တိုက်ခတ်ခဲ့တဲ့ဆီးရီးယားလေဒါအခြေစိုက်စခန်းကစစ်လေယာဉ်တွေပြန်လည်ပြန်ပန်းနေတယ်လို့ပြည်내အုပ်ချုပ်ရေးမှူးတဦးကပြောဆိုပါတယ်။အမေရိကန်တို့ပြစ်မှတ်ထားတိုက်ခတ်ခဲ့တဲ့ဆီးရီးယားလေဒါအခြေစိုက်စခန်းကပထမအဆင့်ပြန်လည်လဲပတ်နေတာလို့သူကပြောဆိုတာပါ။အမေရိကန်တို့ဒုံးကျည်နဲ့တိုက်ခတ်ခဲ့တဲ့ရှရက်လေဒါအခြေစိုက်စခန်းမှာအကြီးအကျယ်ပျက်စီးခဲ့တယ်လို့ဆီးရီးယားအစိုးရကပြောဆိုပြီးနိုင်ပိုင်းအကြံအစည်ဟုံးပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်